ရှိမြမကမရော်နဲ့ရခိုင်တမရော်အေရိုအကြာစီပြိပခတ်တင်းမာနေတဲ့နေရာမှာတော့ရခိုင်ပြည်နယ်အတွင်းမှာပါမကချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလဲရွာသားတွေစစ်ပေးတိမ်းချောင်းနေကြရပါတယ်ပလောဝမြို့နယ်ခမောင်းဝကြီးရွာဆယ်ရွာကရွာသား၈၀၀ကျော်ဟာ
ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ချင်းပြည်နယ်ပလောဝမြို့နယ်တွေကနီးစပ်ရွာဆွေမျိုးတွေစီမှာတိမ်းချောင်းနေကြရတယ်လို့ပလောဝရောက်ရွာသားကပြောပါတယ်အတောင်းဆုံးကတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမြန်မာသမ္မတနဲ့ရခိုင်သမ္မတတို့ကစည်ရေးတိမ်းမှမှုဖြစ်ပွားခဲ့တဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်ခမောင်းဝတင်းတင်းပါဝင်ခြေရွာ
Falava, mas pegou o Rubel, Rubel. Aí ele disse, Rubel, deixa eu falava, come on, vai, pra onde? Falava, 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 come on, vai, que é o seu se o nosso que chega com ela, nem vai nos ir para fazer. O senhor vai chamar os pontos no meio dele.
ဖေဖော်ဝါရီလ3ပိုင်းမှာကျောင်းလေးရွယ်ကလေးတွေပါဝင်ခမောင်းဝါနဲ့ကင်းစလင်းကျေးရွာကရခိုင်နဲ့ခမီးမီတာစုဥယျာဉ်နေရာကျော်ဟာစစ်ပေးလွတ်ရဘင်္ဂလားဒေ့ဘက်ကိုတင်ဆောင်သွားကြတယ်လို့ကြံရှိနေတဲ့သူတွေကတော့ပလောဝမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်စစ်မျိုးသားချင်းအိမ်တွေမှာခိုလုံနေရတယ်လို့ဦးဆောင်ဝေးကပြောပါတယ်။တမရော်နဲ့အီအီတို့တိုက်ပွဲကြောင့်ခမောင်းဝါရွာ၊ကင်းစလင်းရွာ၊ခေါ်စာချောင်းရွာ၊ကူချောင်းပြားရွာ၊စတင်ဝရွာ၊ဖေလိုက်ဝရွာ၊ပြန်ဆူရွာ၊ပြီးတောင်ရွာပါဝင်ရွာဆွေရွာပြည့်စည်သွားခဲ့တယ်လို့သူကပြောပါတယ်။ခမောင်းဝဒေတာဟာလမ်းမဆက်တွေရေခက်ခဲပြီးဆက်တွေရေပိုင်းအားနည်းတဲ့ဒေတာဖြစ်လို့စစ်ပြေးဒုက္ခတွေအကြီးအကျယ်နဲ့အချင်းတွေကိုအတိအကျမသိရှိရဘူးလို့ပလဝမျိုးစစ်ဆောင်ရေးကူညီသူကုကျော်အောင်ကပြောပါတယ
်ကျွန်တော်တို့ဖက်ကတော့တရင်းရဖို့တော်တော်လေးခက်တယ်ပြောဆက်တွေရေကလေးနေရဘူးပြီးတော့ဒီသုံးနိုင်ရေနဲ့ဘာမှမရှိတဲ့အခါမှာသူတို့တိုင်ပွဲဖြစ်တဲ့အချိန်မှာရှင်းအိမ်ကိုအိမ်လာတော့ဒီတင်းတင်းရွာကနေသူတို့ကျောင်းလာတဲ့အဖွဲ့ရှိတယ်ပြီးတော့ဆက်နေသူတွေကတော့အခုလုံးဒင်းလာတဲ့စတမှာပဲပါသွားတယ်လူကြီးအင်းချေဘလောက်အတိအကျဆိုတော့ကျွန်တော်တို့တော့မပြီးဘူးက
ြပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာပလဝမြို့နယ်ခမောင်းဝဒေသဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ဘုံကျဲတိုက်ခိုက်မှုတွေကြောင့်ရွာသားတွေကြောက်လန့်နေကြတယ်လို့ခမောင်းဝစစ်ဆောင်ဦးဆောင်ဝေးကဆက်ပြောပါတယ
်တိုက်ပွဲနေတာဒီလေဝူးပြီးမှပထမနေ့ဘုံလာလို့ပြောပါတယ်နောက်တစ်နေ့အလေးလုံးကကိုလုံးလာဆက်မပြောပါဘူးလေနဘုံကတော့ပိုကောက်ကမယ်
။သမရောဘက်ကတော့ပလဝဒေတာတိုက်ပွဲတွင်ရဟယင်နဲ့ဘုံကျဲတိုက်ခိုက်တာမလုပ်ခဲ့ဘူးလို့သမရောတရင်မှန်ပြန်ကြားရေးခွဲတွဲပွဲတွင်မူဘုံမှုချုပ်စော်မင်းလုံးကပြည်ဝေးကိုမနေ့ကပြောဆိုခဲ့ပါတယ်
။ဟိုကျွန်တော်တို့ဘက်ကလည်းအဲဒီပလဝဘက်မှာခုနပြောတဲ့ဆွေဆွဲတာရဟယင်နဲ့ပြစ်ခတ်တာတော့မရှိဘူးတော့ခုနကလည်းမလုပ်ခဲ့ဘူး။
မနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်သစ်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာပြီးဒေသခံ9000ကစစ်ပေးတိမ်းရှောင်နေရတယ်လို့စာဝတ်နေထိုင်ရေးမှလည်းအခက်တွေ့နေရတဲ့အခြေအနေမှရှိနေပါတယ်။ ICRC PP ဆိုင်ရာချက်ချင်းဒီအဖွဲ့အနေနဲ့ကတော့လက်တော်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိခိုက်ခံစားနေရသူ9000ကျော်ကိုအရေးပေါ်ကူညီတွေပေးနေပြီးမဲ့မြို့နယ်9မြို့နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ချက်ချင်းဒီလုပ်ငန်းတို့ကိုကျန်းမာထားရတယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကြောက်တော်ဗုဒ္ဓတောင်ပုံလကျုံရတိတောင်နဲ့မောင်တော်မြို့တွေမှာကုလသမဂ္ဂအပါအဝင် NGO အဖွဲ့တွေကပြီးခဲ့တဲ့ဇန်နဝါရီလကပြည်နယ်ဆွေးရကနေခရီးသွားလာခွင့်နဲ့လုပ်ငန်းဆောင်ရွက်ခွင့်တတ်တတ်လိုက်တယ်လို့ဆိုပါတယ်။အဘိဗေမြန်မာနိုင်ငံချက်ချင်းဒီအတင်းရခိုင်ပြည်နယ်စီမံချက်လုပ်ငန်းများစီမံခန့်ခွဲမှုယူနဲ့ရှင်ကြားရေးမှုစော်ဤငင်းကတော့ကတ်တတ်ထားတဲ့နေရာတွေကိုလည်းအကူအညီပေးဆောင်နေတယ်လို့အခုလိုပြောပါတယ
်။စစ်ဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးတဲ့နေရာမှာမင်းကြီးရဲ့အခြေအနေရပါတော့။စစ်ဆောင်တွေရှိရဆိုရင်တော့ပေးဖို့ကိုကျွန်တော်တို့ကနေမြေကမျိုးနဲ့အုပ်ချုပ်ရေးမှုနဲ့ကျွန်တော်တို့ကအကြောင်းပြရပါတယ်။ဒီနဲ့အုပ်ချုပ်ရေးမှုကနေမှတချင်ဒီရောကတော့ထိုက်ရိုက်ဒီ IDP တွေရှိတဲ့ဖြစ်ကိုတွားလို့ရတယ်ဆိုရင်ကျွန်တော်တို့ထိုက်ရိုက်သွားပို့ပါတယ်။အချို့နေရာကျတော့လုံခြုံရေးကတွားလို့မရဘူးဆိုလို့ရှိရင်ကျွန်တော်တို့ဆန့်စစ်လို့နေရပါတော့နော်။အဲ့လိုတချို့ရွာတွေမှာကျွန်တော်တို့ကပစ္စည်းပေးတယ်။အဲ့ဒါဟိုကလူတွေကတာဝန်ရလူတွေကလာယူတယ်။ကျွန်တော်တို့ပေးလို့မရတာတော့မရှိပါဘူး။ဆက်ချင်းဆိုတာကတော့လုံခြုံရေးအခြေအနေပေါ်မှာပဲမူတည်ပါတယ်။
လက်ရှိကြောက်တော်မြို့နယ်ဆက်ပိုင်းနဲ့ပလောဝမြို့နယ်တွေမှာအကူအညီပေးဆောင်နိုင်တာမရှိဘူးလို့လည်းပလောဝအကူအညီပေးရေးခွဲတွေကပြောပါရယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတပ်မတော်နဲ့အေအေတို့ကြားစီရေးပဋိပက္ခကျင်းပနေစေဖြစ်ပြီးစစ်ဆောင်ဖွဲ့ပြေးတဲ့ဒေသခံအယူချက်ပုံများလာသလိုလုံခြုံရေးကစစ်ဆေးမှုတွေကလည်းပုံမူတင်းကျပ်လာနေတဲ့အခြေအနေမှာရှိနေပါရယ်ခင်ဗျာ။